္ဂပါရှင် VOA American Tire ရဲ့2019ခုနှစ်မေလ3ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီအထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မမရှင်။ကနီးယားနိုင်ငံရှေ့ဘက်ကန်ဒေသကိုအင်အားဖြင့်မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်3ယောက်သေဆုံးသွားပါတယ်။မုန်တိုင်းထံခံထားရတဲ့မိုဇမ်ဘစ်နိုင်ငံမှာတော့ကာလာဝမ်ရောဂါတွေကူးစက်ဖြစ်ပွားနေပါတယ်။အခုလိုမျိုးနောက်ဆုတ်ရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရသေးတော်မျိုးနဲ့ကြောက်တန်းကျေးရွာသားတရားကျော်ကိုထိမ့်သိမ့်စစ်ဆေးရာကနေပြီးတော့တပ်မတော်ကပြန်လည်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့
ကဲတမရောညာစနိုင်မှာဝင်ပြီးဝင်ပြီးတော့လို့ဒီတော့လေဆိုတော့တင်းအားနဲ့မှလက်မဆက်ခနိုင်ပါလေ။ကျွာတော့သူတို့ပြလို့အနောက်ဝင်သူလို့ပြတာအဲ့လိုရေးထားတဲ့ကြပါမှာလက်မထုတ်မဆက်ပါမှာ
။ဒေသခံရွာသားတဦးရဲ့ပြောပြချက်နဲ့အတူနိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်။တခါအပြစ်ရကာလ၄လတွင်ဖြစ်ခဲ့တဲ့တိုက်ပွဲအချိန်ကြီးမြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့နှစ်ဖက်အပြစ်ရစာချုပ်ဖြစ်ပေါ်လာရေးဆက်လက်ဆွေးနွေးမယ်ဆိုရက်တမရောရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီကနေ့ကြားရောက်တဲ့သတင်းလွတ်လပ်ခွင့်နေမှာမြမသတင်းမီဒီယာရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြောပြနေကြတဲ့အကြောင်းကိုလည်းနားဆင်ရပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်ခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုတန်းဒေသအော်ရတပြည်နယ်ကိုဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ဖန်နီဆိုင်ကလုန်းမုန်တိုင်းကြောင့်၃ယောက်ထက်မနည်းတေဆုံးပြီးတော့ပူရီမျိုးနဲ့တခြားအရှေ့ဘက်ချန်ပီယံနယ်တွေမှာတော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်။လေတိုင်နှုံတနအီကိုမိုင်120ကျော်နှုံနဲ့ပူရီမျိုးကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အဆောက်အဦခေါမိုးတွေလန်ထွက်တစ်ပင်တွေလဲကျခဲ့ပါတယ်။ကန်ယိုရန်ဒေသမြေနှိမ်ပိုင်းမှာနေထိုင်သူသက်တမ်းကျော်ဟာယာယီဒုက္ခသည်စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါတယ်။ Fani Cyclone ကိုအင်အားဖြင့်အဆင့်4မုန်တိုင်းအဖြစ်နဲ့ Tropical Storm Risk မုန်တိုင်းလေလာရေးအဖွဲ့ကတက်မှတ်ထားပါတယ်မုန်တိုင်းကြောင့်အိန္ဒိယနိုင်ငံအရှေ့ပိုင်းကဒီအဓိကစိတ်ကန်းနှစ်ခုကိုလည်းပိတ်ထားပါတယ်အော်ရတပြည်နယ်မြို့တော်ဘူဘာစရာဝါစိတ်လေးစိတ်နဲ့ကိုလကာတာလေးစိတ်တို့ကိုလည်းပိတ်ထားတယ်လို့အိန္ဒိယလေကြောင်းပြန်တိုင်းတာဝန်ရှိသူတွေကပြောပါတယ်အခုနှစ်ပိုင်းတွေအတွင်းမှာဒီအိန္ဒိယမှာဝင်တိုက်ခတ်တဲ့လေမုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးဖန်နီဆိုင်ကလုန်းဟာအနောက်ဘင်္ဂလားပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့သွားနေတာနဲ့အတူတဖြည်းဖြည်းအချိန်လျှော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါရယ်။အော်ရတပြည်နယ်ထဲမှာတော့ဒီကနေ့တောက်ကြနေတဲ့နေ့လုံးလေပြင်းတိုက်မှုတွေမိုးရွာသွန်းမှုတွေဆက်ရှိနေအောင်ပဲလို့ခန့်မှန်းထားပါရယ်
။မော်ဇမ်ဘစ်နိုင်ငံမြောက်ပိုင်းမှာခဲနဲ့ဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်သက်ဆိုင်တဲ့ရေမြရရှိတာကြောင့်ကာလာဝမ်ရောဂါဖြစ်ပွားနေတယ်လို့မော်ဇမ်ဘစ်အာဏာပိုင်တွေကကြေညာလိုက်ပါရယ်။အာဖရိကတိုက်ရှေ့ပိုင်းကမော်ဇမ်ဘစ်နိုင်ငံကိုခဲနဲ့ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်တာတပတ်ကြာပြီးတဲ့နောက်ဝါရောဂါဖြစ်ပွားမှုတွေနဲ့တရားစင်ကြောရှိတယ်လို့ဆိုပါရယ်မုန်တိုင်းကြောင့်အိုးအိမ်တွေဆုံးခွာထွက်ပြေးကြတဲ့ကလေးသင်ငယ်ထောင်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေပေးနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောပါရယ်မုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ41ယောက်ရှိခဲ့ပြီးမုန်တိုင်းနဲ့ဆက်ဆက်ပြီးနောက်ထပ်သေဆုံးမှုတွေမဖြစ်ရအောင်ကျမရေးဝန်ထမ်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအပူပြင်းကြိုးပမ်းလှုပ်ဆောင်နေကြပါရယ်မော်ဇမ်ဘစ်နိုင်ငံအလယ်ပိုင်းကိုအီဒိုင်းဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီးသတင်းပတ်6ပတ်အကြာမှာကဲနက်ဆိုက်ကလုန်းမုန်တိုင်းကနိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲဒီအီဒိုင်းဆိုက်ကလုန်းမုန်တိုင်းကြောင့်မော်ဇမ်ဘစ်မာလဝီနဲ့ဇင်ဘာဝေနိုင်ငံတွေမှာလူ1000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဗင်နီဇွေးလားကြားဖြတ်သမရအတိုက်ခံကောင်းစွာဟွမ်ကွိုက်တို့ကအစိုးရဝန်ထမ်းတွေကိုအထွေထွေသပိတ်မှောက်ကြဖို့ဆော်ဩထားပေမဲ့ကရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေလောလောဆယ်တည်ငြိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နီကိုလတ်စ်မာဒူရိုယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့လူစုခွဲဖို့ကြိုးစားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။တမရမဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့ဟွမ်ကွိုက်တို့ကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကမဒူရိုအပေါ်ခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။စစ်တပ်အကြီးအကဲတွေရဲ့ထောက်ခံမှုရရဲဆိုတာကြားသာရင်းတွေကပြသတဲ့ပွဲမှာအာနာသိမ့်ဖို့ကြံစီစ조사သူတစ္ဆပေါ့မှန်သမျှကိုနှိမ်နင်းဖို့မဒူရိုကပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေအနေနဲ့တရားဥပဒေစိုးမိုးမှုနဲ့ဖွဲ့စည်းပုံဥပဒေချိုးဖောက်မှုလိုကြီးလေးတဲ့ပြစ်မှုတွေနဲ့အရေးယူခံရမယ်လို့လည်းမဒူရိုကပြောထားပါတယ်။တချိန်တည်းမှာပဲဗင်နီဇွေးလားအရေးကိုသမ္မတဒေါ်နယ်ထရမ့်ကဝင်ရောက်ဖြေရှင်းဖို့အသင့်ဖြစ်နေပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘလို့အခြေအနေမှာအမေရိကန်ကစီးရဲအရာဆောင်ရွက်မှလဲဆိုတာကိုတော့ တမရကရောနိုင်ငံသားရေးဝန်ကြီးကပါတိတိကျကျရှင်းလင်းပြောကြားခြင်းမရှိပါဘူး။ပွမ်ကွိုက်ဒိုဟာအမေရိကန်နဲ့ကိုလံဘီယာအစိုးရတွေနဲ့ပေါင်းပြီးတော့အာဏာသိမ်းဖို့ကြိုးစားနေတာလို့မဒူရိုကဆွဆွဲနေပါတယ်။အောင်မြင်မှာမဟုတ်ဘူးလို့လည်းပြောခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံထဲမှာငွေကြေးဖောင်းဖွားမှုအစမတန်မြင့်တက်နေတယ်လို့စားစရာတောက်စရာနဲ့လောင်စာဆီတွေဆူဆူဝါးဝါပြက်လက်တဲ့ဒဏ်၊ဆီယက်စစ်ဒဏ်အားမကြာခဏပြက်တက်ဒဏ်တွေကိုလည်းပြည်သူတွေရင်ဆိုင်နေကြရပါတယ်။
ဒီမနက်ငယ်မှာတိုက်နေတဲ့စော်ဒီဦးဆောင်တဲ့ညောင်မောင်တပ်ဖွဲ့တွေကိုအမေရိကန်ကအထောက်ကူပေးနေတာတွေရပ်တန့်ဖို့တောင်းဆိုထားတဲ့ဥယျာဉ်မှူးကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာဏာသုံးပယ်ချခဲ့ပြီးအဲ့ဒီသမ္မတရဲ့ဗီဒီယိုအာဏာကိုပယ်ဖြတ်ဖို့အမေရိကန်အထက်လွှတ်တော်မှမဲခွဲကြတာမှရှုံးနိမ့်သွားခဲ့ပါတယ်။သမ္မတရဲ့ဗီဒီယိုအာဏာကိုပယ်ဖြတ်ဖို့အတွက်အထက်လွှတ်တော်အမတ်တရားတွေကထောက်ခံမဲ၃ပုံ၄ပုံလိုအပ်တာဖြစ်ပြီးတော့အဲ့လိုမဲခွဲကြတာမှထောက်ခံမဲ53ပဲကန့်ကွက်မဲ့45မဲသာရခဲ့တာဖြစ်ပါတယ်။ဥပဒေကြမ်းကိုထောက်ခံတဲ့အထက်လွှတ်တော်အမတ်ဒီတွေကဘာနီဆန်ဒက်စ်ကတော့အပြစ်မဲ့တဲ့ပြည်ပကရပ်သားတွေကိုဘုံကျဲဖို့အမေရိကန်ဘက်ကကူညီနေတယ်လို့ပြောပါတယ်။စော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေကိုအမေရိကန်နိုင်ငံဘက်ကဘုံတွေပေးနေပြီးအဲ့ဒီဘုံတွေကျင်းမဲ့လေးနေတပ်ပါစီတွေဖြစ်ပေးနေတဲ့အပြင်ထောက်လိုင်းသတင်းတွေနဲ့လည်းကူညီတွေပေးနေတယ်လို့ပြောပါတယ်။ယမန်နိုင်ငံတွေကအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်တဲ့နေရာမှာအမေရိကန်လက်နက်အတော်များများကိုအသုံးပြုနေတယ်လို့လည်းမစ္စတာဆန်ဒက်စ်ကပြောပါတယ်။သမ္မတထရမ့်ကဗီဒီယိုအာဏာသုံးပယ်ချမယ်လို့ပြောဆိုထားပေမဲ့အဲ့ဒီဥပဒေကြမ်းကိုလွှတ်တော်နေတဲ့စလုံးကဒီနေ့စောပိုင်းမှာပဲအတည်ပြုခဲ့တာပါဆိုဒီအာရေဗျာနိုင်ငံဟာအရှေ့အလယ်ပိုင်းဒေသမှာအမေရိကန်အတွက်ဖိုးတန်ပြီးမရှိမဖြစ်လိုအပ်တဲ့မဟာမိတ်နိုင်ငံဖြစ်ပြီးတော့အီရန်နိုင်ငံရဲ့ရံမနိုင်ငံဖြစ်တယ်ဆိုပြီးတော့ထရမ့်အစိုးရအဖွဲ့ကတော့ထောက်ပြထားပါတယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.79 kHz 1068.3 5.19 kHz 15965နဲ့5.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ဆောက်ချနေညနေပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ထောင်ချခံထားရတဲ့ writers သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံအပြောင်းလဲအတွက်သတင်းတောက်အလုပ်လုပ်ရင်းထောင်ချောက်စင်ထောင်ချခံခဲ့ရတာဖြစ်တယ်လို့ကိုပါလုံးရဲ့ညီကပြောကြားလိုက်ပါတယ်။သူတို့နှစ်ယောက်ဟာအမှန်တရားကိုတင်ပြခြင်းကြသူတွေတာဖြစ်တယ်လို့ UNESCO ကပေးတဲ့ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုကိုစားလက်ခံတဲ့ကိုပါလုံးရဲ့ညီကိုအောင်သူရကကိုသူရအောင်ကပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့သတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ညီလာခံကိုကုလသမဂ္ဂ UNESCO အဖွဲ့ကအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာကျင်းပပြီးတော့အခုနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်ဆုတွေကိုပေးခဲ့တာပါမြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်ဓာတ်တက်ကြွနေကြတဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့တက်နိုင်တာကိုအကောင်းဆုံးလှုပ်ပေးခြင်းကြတဲ့သတင်းတော်လူငယ်တွေဖြစ်ကြတယ်လို့ကိုသူရအောင်ကပြောပါတယ်။ဒါပေမဲ့သူတို့ဟာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရပြီးတော့စိတ်မကောင်းစရာထောင်ဒဏ်9နှစ်ချခံခဲ့ရတယ်လို့စုလက်ခံမိန့်ခွန်းမှာကိုဝါလုံးရဲ့ညီကပြောကြားသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ရွာသား10ယောက်ဥပဒေမဲ့အသက်ခံခဲ့ရတဲ့သတင်းကိုစုံစမ်းဖော်ထုတ်ရင်းနဲ့ writer သတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ချခံခဲ့ရတာဖြစ်ပါတယ်။သူတို့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်9နှစ်အထိအတွက်အယူခံကိုတရားလွှတ်တော်ချုပ်ကမကြာခင်ကပဲပယ်ချခဲ့ပါတယ်။နိုင်ငံတကာရေးရာသတင်းတွေကိုထူးထူးခြားခြားတင်ပြနိုင်တဲ့အတွက်အထင်ကရပိုလစ်ဇာဆုအပါအဝင်သတင်းပညာနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအသိအမှတ်ပြုခံရတဲ့ဆုတော်တော်များများကိုသူတို့နှစ်ယောက်ရရှိထားကြပါတယ
်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်ထွင်းမှုချုပ်လည်းဖြစ်အရေးပေါ်အကူအညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အဆုလမှုလဟာမြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်နေတဲ့လူသားချင်းစာနာစရာအခြေအနေတွေကိုကိုယ်တို့အသိမြင်နိုင်ဖို့မေလ9ရက်နေ့ကနေ15ရက်နေ့ထိသွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံကသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်နေတဲ့ပဋိပက္ခတွေရဲ့တက်ရောက်မှုတွေကိုလေ့လာပြီးအိုရင်ဆုံးခွာခဲ့ရသူတွေနဲ့အန္တရာယ်ကြုံနိုင်တဲ့သူတွေအတွက်ရေရှည်ဘလို့အကူအညီပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုခီးစဉ်အတွင်းဆွေးနွေးမယ်လို့ပြောပါတယ်။လူသားချင်းစာနာစရာအကူအညီတွေပေးတဲ့နေရာမှာထိုးတက်မှုရှိစေရတဲ့မြန်မာနိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့နည်းလမ်းတွေကိုသက်ဆိုင်သူတွေနဲ့ဆွေးနွေးမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအဆူလမူလာရဲ့ခီးစဉ်အတွက်မှာလူသားချင်းစာနာစရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွဲဆုံမှုရှိသလိုကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုကျအဆူလာမူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံနဲ့ကုလသမဂ္ဂအဆင့်မြင့်တာဝန်ရှိသူများစီဝေးပါတက်ရောက်ပြီးမြန်မာနိုင်ငံကိုလာမှာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့အဖေဒူအမေခွဲအကိုကင်ဂျုံနန်းကိုတပ်ဖြတ်မှုနဲ့တရားစွဲခံရတဲ့ဗီယက်နမ်အမျိုးသမီးဒိုရီယန်တီဟွန်ကိုအကျဉ်းထောင်ကနေလွှတ်ပေးလိုက်ပါတယ်။မလေးရှားအကျဉ်းထောင်ကနေဒီကနေ့အစောပိုင်းလွှတ်လာတဲ့ဒိုရီယန်တီဟွန်ကဒီကနေ့နှောင်းပိုက်ကြရင်ဗီယက်နမ်နိုင်ငံဟန်လွိုင်းမျိုးကိုပြန်မယ်လို့သူမရဲ့ရှင်းနေကပြောပါတယ်။ အစိုးရရှင်းနေတွေဘက်ကလူတက်မှုနဲ့တရားဆွဲထားတာကိုရုပ်သိမ်းပြီးတော့အဲ့ဒီဆွဲချက်တော့မချိလေးတဲ့ထိခိုက်နာကျင်စေမှုနဲ့ဆွဲဆိုခဲ့တာကိုသူမကအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်လျှော့ပေးခဲ့တာပါသူ့အပေါ်ထောင်ဒဏ်၃နှစ်နဲ့၄လချမှတ်ခဲ့ပြီးတော့အကျဉ်းထောင်အတွင်းမှာကောင်းမွန်စွာနေထိုင်တဲ့အတွက်ဆောပြီးတော့ပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ဒိုရီယန်တီဟ 2019年5月18日，南朝鲜国的库内发表了一轮俄罗斯内战，瓜拉兰布里在马金正男也面拿过，十一月的牛年都比较大开了。除了尼昂龙第二岁看亚拉巴，他比没除了尼昂龙阿罗，除了哈南边的犹太哈达西线的库马巴格的路天阿路表白的金正恩也。
အဖေဒူမအေခွဲအကူကင်ဂျုံနန်းကိုလှုပ်ကြံတပ်ဖြုတ်ဖို့အတွက်မြောက်ကိုရီးယားအစိုးရကအမိန်ပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အာဏာပိုင်တွေကပြောပါတယ်။ဒီလူတန်းမှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံသားလေးယောက်ကိုလည်းတရားစွဲခဲ့ပေမဲ့သူတို့ဟာကင်ဂျုံနန်းတက်ခံလာရတဲ့နေ့မှာပဲမလေးရှားနိုင်ငံကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။မုန်နီဟာပြန်ပေါ်အောင အကြံဖတ်မှုကိုလုံးစောရာကြောင့်အခုလိုရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောရေးဆိုခွင့်ပုဂ္ဂိုလ်ကပြောပါတယ်မနေ့က Facebook သုံးဆွဲခွင့်ရုပ်သိမ်းခံလိုက်ရတဲ့သူတွေဟာ Instagram လူမှုကွန်ရက်သုံးဆွဲမှုကိုလည်းရုပ်သိမ်းခံခဲ့ရတာဖြစ်ပါတယ်ဘယ်လိုရေးသားချက်တွေကြောင့်လဲဆိုတာကိုတော့ Facebook ကမပြောပါဘူးလက်ရရင်းဝါဒီ Alex Jones ကတော့သူ့ကိုအခုလိုလှုပ်တာဟာတသက်နာမည်ဖျက်တာလို့ဒေါသကြီးနဲ့တုံ့ပြန်ပါတယ်သူအနေနဲ့ Facebook ရဲ့စီးမျက်နှာကိုချိုးဖောက်တာမရှိဘူးလို့လည်းပြောပါတယ်ခင်ဗျာ
တာကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဘက်ကသတင်းလာပြီးဇက်တိုက်နားဆင်ရပါမယ်ရှင်ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးနေတဲ့ဒေသခံရွာသားတွေနဲ့ဝန်ထမ်း120ကျော်ကိုပြန်လွှတ်ပေးလိုက်ပြီးကျန်နေတဲ့100ကျော်ကိုတော့စစ်ဆေးနေစေဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပါတယ်ဒေသခံအရက်သားတွေကိုထိန်းသိမ်းထားစဉ်တပ်မတော်ကပြစ်ခတ်မှုဖြစ်ရာက6ဦးထက်မနည်းသေဆုံးခဲ့ပြီးနောက်တစ်နေ့မှပဲဖမ်းဆီးထားခံရသူတွေကတဝက်လောက်ကိုပြန်လွှတ်ပေးလိုက်တာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တမရော်ကနေထိမ့်သိမ့်စစ်စေးနေတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာသားဇယားကျော်ကိုပြန်လှုပ်ပေးခဲ့ပြီးကျန်တဲ့လူတွေကတော့ဆက်လက်စစ်စေးနေစေလို့အနောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကတမရော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဝင်းစော်ဦးက VOA ကိုခုလိုပြောပါတယ
်လူတရားကျော်ပြန်ထွက်လိုက်ပါတယ်ခင်ဗျာဘာမှမတည့်ဆိုင်တဲ့လူတွေကိုပြန်စစ်ဆေးချက်အရာပေါ့လူတရားတော့ကျွန်တော်တို့ပြန်ထွက်လိုက်ပါတယ်ကျန်တဲ့လူတွေလည်းကျွန်တော်တို့လိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်ပြီးတော့မှမလိုအပ်ဘူးဆိုလို့ရှိရင်တော့ဘာမှဆက်ဆံမှုမရှိဘူးတော့ကုန်ပြတ်တော့မှာပဲခင်ဗျာ
တမရော်ကနေပြန်လှုပ်ပေးတဲ့126ဦးမှာအသက်40 50ရွယ်တွေကျောင်းဆရာတွေဝန်ထမ်းတွေပါဝင်ပြီးကျန်တဲ့လူလက်ပိုင်းရွယ်130ကျော်ဆက်လက်စစ်ဆေးနေစေဖြစ်တယ်လို့လည်းတမရော်ကပြောဆိုပါတယ်တမရော်ကနေထိန်းသိမ်းထားတဲ့ကျန်တဲ့လူတွေကတော့အသေးစိတ်စစ်ဆေးနေစေဖြစ်ပြီးတချို့ AA ဖွဲ့ဝင်တွေပါဝင်နေကြောင်းစီစစ်တွေ့ရှိရင်ဥပဒေအရလှုပ်ဆုံးလုပ်နေတဲ့ညီဆောင်ရွက်သွားမယ်လို့လည်းတမရော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းလုံးကဒီကနေ့နေပြည်တော်မှာကျင်းပတဲ့တမရော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကျောက်တန်းကျေးရွာက295ဦးကိုဧပြီလကိုမှတမရော်ကနေဖမ်းဆီးထိန်းသိမ်းထားပြီးရခိုင်တပ်တော် AA နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေချိန်မှာမနေ့ကနနက်တနားကျော်ကျော်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တမရော်ဘက်ကတော့စစ်ဆေးနေစဉ်အတွင်းလူရင်းအားနဲ့လက်နက်လူခတ်လို့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒေသခံရွာသားတွေကတော့တမရော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ်ထိခိုက်ဒဏ်ရာရသူ10ဦးကတော့စစ်တွေဆေးရုံမှာဆေးဝါးကုသမှုခံယူနေရပါတယ် มันนี่ก็ที่จะมุ่งเป็นสิ่งส่วนตัวเนี่ยชาวอุกุโรที่กันนี่มาจะจูเข้าไปเลยที่จะจูยามาเลยมีการสู้วินิจกูคอยอยู่เช่นไม่ใช่เปล่าแต่สิ่งเป็นมุ่งดีสิ่งนี้เรื่องอยู่ในตอนลุ่มกุญย์ไปยี่ปัวเองกูเบิกกากระเปียวว่าเลยแต่ยังว่าเสียกูเราเดินแล้วชอบมาปฏิมาไม่ใช่เอาแต่ตอนนี้มาเนี่ยไม่ใช่เอาปุ่มกันยาวปฏิมาเอาหลังกูมาตัวเอามีการสู้เราเราเชื่อเนี่ยมาตัวเราคือที่รักเขาเนี่ยเปลี่ยนส่วนนี้ตัวกันตาเป็นมุ่งด ကျောင်းတွေတို့တက်ဆိုင်ရာကာကံခင်းရှင်ကိုပြန်ပေးထားတယ်တက်တာလေလိုအပ်တဲ့အခုဒီတန်ဖိုးတွေပုံလုပ်ပြရပဲဘာမှတတ်မှမရှိပါဘူးကျောင်းတန်းကြီးရောက်ရင်ပြည်ကမှုကြောင့်ရော်ရားတွေတည်ကြည်ထိခိုက်တန်ရာရရှိမှုနဲ့ပတ်သက်ပြီးအလားတူဆက်မှာမဖြစ်ပါဘူးကျူးလွန်သူတွေကိုဥပဒေအရရေးရပြပေးဖို့နဲ့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အမြန်ဆုံးကာကွယ်ဆောက်ရှောက်ပေးဖို့
င်ပြခဲ့တာပါရှင်အခုနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုလှည့်ပေးပါမယ်စစ်တိုင်းငါးခုမှာတပ်မတော်ကလေးလာတာတစ်ဖက်သက်အပြည့်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်60ကျော်ဖြစ်ပွားခဲ့သလိုအပြည့်ရရေးအစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့လည်းတစ်ဖက်သက်အပြည့်ရ10ရေးတပ်တန်းတိုးထားတဲ့2လအတွင်းငင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရက်သားတွေကိုစစ်ဆေးအရေးယူဖို့ရှိကြောင်းလည်းနေပြည်တော်တပ်မတော်စစ်သမိုင်းပြတိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅ခုမှာ2018ဒီဇင်ဘာလကနေ2019ဧပြီလကုန်ထိလေးလတာအပြည့်ရထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ဂျာမာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ
်။အချုပ်အနေနဲ့ကျွန်တော်တို့ရပောင်တရား30အတွင်းမှာကျွန်တော်တို့မိမိတက်နဲ့ထိတိတက်ပွဲဖြစ်ပွားမှုစုစုပေါင်း50နဲ့3ကြိမ်ရှိပါတယ်။လက်နက်ကအချင်းချင်းထိတိတက်ပွဲဖြစ်ပွားမှု45ကြိမ်ရှိပါတယ်။အဲဒါလက်နက်ကဖွဲ့စည်းအားလုံးရဲ့မြေမြေကျွန်တော်တို့ရှာမှုစုစုပေါင်းက469ကြိမ်ရှိပါတယ်။ဒီတိုင်းကလက်နက်ကဖွဲ့စည်းအားလုံးရဲ့စက်ကြီးကောက်ခံမှုအချိန်ပေါင်း42ကြိမ်ရှိပါတယ်။နောက်ကျွန်တော်တို့ဒီစစ်စုဆောင်မှုအချိန်ပေါင်း50နဲ့ကြိမ်ရှိခဲ့ပါတယ်။
တံပေါ်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ KIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းသာလက်နက်ကိုင်ချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA 1ဟိုင်းတို့ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေ2လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတမ်ဘော်သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီလို26ရက်2လ2019ကနေ25ရက်3လ2019ဒီချင်းပြည်တိုက်ပွဲဖြစ်ပွားမှုအကြိမ်60ဖြစ်ခဲ့ပါတယ်။မိုင်းရှိသိ13ကြိမ်ဖြစ်ခဲ့ပါတယ်။ဒီလို26ရက်3လ2019ကနေ25ရက်4လ2019အထိဖြည့်ွတ်တိုက်ပွဲ65ကြိမ်အန်ချစ်စိ26ကြိမ်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ချမ်းကိုအကြံပြုလို့ရပါတယ
်။ပြီးခဲ့တဲ့ AB 30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ဘော်ရဲ့ရည်တည်ချက်ကိုလည်းဘူချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ
်။ဒီစင်မှာတွေ့တဲ့ဟာတော့ကျွန်တော်တို့ NRPC တာဖွဲ့နဲ့တွေ့တာတော့အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ညာနဲ့ပတ်သက်လို့ဆက်တဲ့ဆွေးနွေးရရှိသေးတယ်ဆိုတဲ့အနေနဲ့ရှိပါတယ်။အဲ့တော့ကျွန်တော်တို့ဘန်လည်းတော့လက်ခံမှတ်မှတ်တက်လို့ဆုံးဖြတ်တယ်ဆက်တဲ့ဆွေးနွေး
စကိုင်းပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူဖို့ကြိုးစားတာကြောင့်ပြစ်ခတ်ခဲ့ရကြောင်းဒီပြစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတဲ
့လက်ကရွာကကျွန်တော်ဖမ်းဆီးထားတဲ့29ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်ပနာမသိပြောချင်ရ18ယောက်ဒီ
ဒီတော့ပြောင်းရချက်ပါတယ်ဆက်ရှိရောက်ပြီးအမတ်၃ရက်တည်းရဲကြွက်ဖွဲ့သူတို့ရောင်းမရှိရဲကြွက်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာကိုတိုင်ကိုကြအောင်နေတဲ့နေရာဖြစ်ပါတယ်။၅ရောက်ပြီးအမားကံများဖြစ်ပါတယ်။ကျန်တဲ့လူကြီးတန်ရာစီရင်ဖြစ်ပါတယ်။အဲဒီလူတွေကိုခေါ်ဆောင်ရရှိရဖြစ်ပါတယ်။သူတို့ကိုဥပရိယဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ နှစ်ဆက်ခုနှစ်ဦးအနက်မှာ၃ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်။ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကြသေဆုံးသူတယောက်ရှိကြောင်းလည်းတမရော်ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတမရော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရေးမှ ဒီနေ့ကျွန်တော်တို့ကအပြစ်ရကာလကိုနောက်ထပ်နှစ်လတိုးမြင့်ထားပါတယ်အပြစ်ရကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့ကျောင်းနိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုးစိုးခဲ့ပါတယ်ဒါပေမဲ့အပြစ်ခိုက်ရဆဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့စခိုင်းပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်
ကျမရောကစစ်တိုင်းကကူမှာတစ်ဖက်သက်အပြစ်ခံရဆဲထားတာကိုနောက်ထပ်နှစ်လတက်တန်းတိုးဖို့ကြီးညာလိုက်ပါတယ်။၄လကြာအပြစ်ခံရဆဲထားချိန်မှာငင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလည်းကာကွယ်ရေးဦးစီးချုပ်ရုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြည်ခဲ့တဲ့၄လကြာအပြစ်ရချိန်မှာငင်းချမ
ဖြစ်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာဘာမစ်@voanews.com ကိုကျူးတင်ပို့ထားနိုင်ပါတယ်ကိုရိုင်းမပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နံပါတ်ဖြစ်ဖြစ်အသံဖိုင်နံပါတ်ဖြစ်ဖြစ်
နောက်ဆက်နေကြတဲ့လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေ။ဒီကနေ့ကြောက်ရွံ့တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမြန်မာသတင်းလောကကမိမောင်းထုတ်ပြီးတော့ပြောကြပါရစေ။မြန်မာအစိုးရနဲ့တက်မတော်ခေါင်းဆောင်တွေကလည်းသတင်းလွတ်လပ်ခွင့်အတွက်တဝင်လွှာ
media lulakwe eche niha, po bido ma soa la ne bido, akhe kewe ne jinsai ni jayare ne ta pila ne de lu, nyama sa ne zin damari ga wibhen tong dalai jamare. Tika ne jayao de gama sa ne zin lulakwe ne maro, nengaro yi taim inga bogo doam san su ji ga, nyama pi democracy e lulau shamu ka la tashao, tade lulak manga ye choban ke ja du riu ye, suan sao jade go tu ti ma piu chao ne, democracy ku piao za nyama nengay ye leshi eche ni maro, sa ne zin damari ne de,
ကိုကြည့်ပေးကြပါလို့တိုက်တွန်းထားပါတယ်။တမရကွယ်ဦးစီးချုပ်ဘုဇဘူးကြီးမင်းအောင်လိုင်ကလည်းနေ့စဉ်မိဝဲနေတဲ့သတင်းစကားတိုင်းဟာတန့်ရှင်းစင်ကြဲပြီးတော့မူလအတိုင်းမမှန်ကန်ဖြစ်ဖို့အရေးကြီးတယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့သူပေးပို့တဲ့သဝန်လာမှာပြောထားပါတယ်။အခုလိုမျိုးနိုင်ငံကောင်းဆောင်တွေရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့ပေးပို့တဲ့သတင်းစကားတွေကနေမြန်မာနိုင Shongkan ne terenda lemari u di mana pihci juta ada duit eh di negeri terenda loka maja lo jadi bukan mahu soleh ha solo jenah ujono nala dah dah lo tapi terenda lemaga Shongkan ne luar lo lukau ni tapi mac di negeri malu Shongkan mula mampai ne terenda lo ni deh hari ya tau mahu soleh ha mukshin ni deh mana ceno lo di luaran lo pe ตอนนี้เนี่ยมาไปป่าไหนมั้งทุกเขตทุกขาเลี้ยวบ่เนาะฉะนั้นเราคู่แก่ตัวนี้มาลูกก้าวหุ่นยาวลายเรื่องนี้ทารีกูโอ้ก้าวหนึ่งเด็ดสิ่งเนี่ยจริงๆแล้วก้าวหนึ่งเด็ดสิ่งเนี่ยมันจีบเนี่ยเอ้ยไม่รู้ว่าเราไม่สมมาบุกว่าสุดเลยหามยุบชิดตากันเราเออมาก้าวจะโน้มยาเราอะไรรวยมาเลย
ใครยุ่งรู้ไหมยี่มาเลยยี่บ้านเด็กยี่เล่าแก่ขัดเหตุถ้าเกิดจะตีเราตัวเล็บชิดเลยกูที่หาตัวกันเลยยี่บ้านตีเรื่องมาเรื่อยนักแก่ตีมีเดียลูกเล็กขึ้นหาพอวิ่งมาเชิดสู้ลานี่แม่เดียทากูมีเดียเลยลูกกบ้าสันนี่เจ้าลูกเล็กขึ้นดีมายี่บ้านตีมีเดียลูกก็เชิดดีกูต้องตบอะไรดีกว่าเราเนี่ยตอนนี้ที่สาวยี่เจ้าเล็กที่สาวยี่ลูกเยอะขึ้นมาตอนนี้ที่เจ้าเล็กที่สาวยี่ตัวเล็กเนี่ยตั้งรอเนี่ยป่าเนี่ยพวกเราที่ ခန်းကဏ္ဍကိုမပါဘူးလားလို့မေးစရာရှိအဲ့ဒီချိန်မှာကျွန်တော်တို့လည်းဟိုတိုင်းပြည်မှာလိုအပ်တဲ့အခြေခံအဖောက်အဦးတစ်ခုလိုပဲကျွန်တော်တို့မှတိဆောက်ပြုပြင်မှုတွေရတယ်အများကြီးပဲတိုးတော်လည်းပဲအဲ့ဒီဘက်ကိုကျွန်တော်တို့တိဆောက်ပြုပြင်နေတဲ့လူတွေကအာရုံမထားပဲနဲ့အခုလိုမျိုးနိုင်ငံရေးကျွန်တော်အားတိုင်မှုတွေကြားမှာကျွန်တော်တို့ကြားရပြီးတော့မြေသာပင်လိုမျိုးဖြစ်လာတဲ့တက်တာဟာကျွန်တော်တို့အဲမီဒီယာလောကပြအနာဂတ်ပေါ်တော့အခုဒါပဲဒီကျွန်တော်တို့ဒီရုပ်ောက်ဝဲမတိုင်ခင်ကာလတွေမှာပိုပြီးကြီးမားတဲ့ဖြစ်ရတဲ့ဖြစ်မြစ်ဖြစ်ဖြစ်လာမယ်ကျွန်တော်တို့မီဒီယာရဲ့ဒီညမှာရှိတဲ့မီဒီယာရဲ့ခန်းကဏ္ဍကလည်းပို့ပြီးတော့ခြောက်ခြားဖွယ်ရကောင်းလာဖို့ရှိတယ်လို့မြင်ပါတယ
်ဗျ။ဒီမာရီကဲတွင်းမှာသတင်းသမားတွေသတင်းရယူရမှာချိတ်ချောက်ခံရတာကိုတိလျောက်အကြမ်းဖက်ခံရတာရှိနေပြီးတော့ဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေသိရေးဆွဲမှုတွေကိုမလုပ်နိုင်ခဲ့ဘူးလို့ပန်မြမအဖွဲ့ကလည်းစစ်တမ်းထုတ်ဝေဖန်ထောက်ပြထားပါတယ်။ပြည်သူနိုင်ငံအခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းလွတ်လပ်ခွင့်အကျိုးကိုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစစ်တဟာအရေးနှစ်တေကထက်စာရေးအစစ်တစစ်ရောကြသွားတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်
။မဆုမဆုံဆန်းတင်ပြခဲ့တာပါရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့အမျိုးသမီးခန္ဓာတုဒ္ဒဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383နဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုညက်မောင်ကကြောပြပေးပါဦးမယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ဘက်ကံယူရန်ဒေတာအော်ရတာပြည်နယ်ကိုဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ဖန်နီဆိုက်ကလုန်းမုန်တိုင်းကြောင့်အုံယောက်ထံမင်းနဲ့သေဆုံးပြီးတော့ပူရီမြို့နယ်တခြားအခြေခံပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးသွားပါတယ်။လေတိုက်နှုန်းတနအီကိုမိုင်120ကျော်နှုန်းနဲ့ပူရီမြို့ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်အဆောက်အဦးခေါင်မိုးတွေလန်ထွက်တစ်ပင်တွေလည်းလဲကျခဲ့ပါတယ်။ယာယီဒုက္ခတဲ့စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြသူဒီကံယူရန်ဒေတာကမြင်းနေပိုင်းမှာနေထိုင်နေသူတသန်းကျော်လောက်ရှိတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါတယ်။မိုဇမ်ဘစ်နိုင်ငံမြောက်ပိုင်းမှာတော့ကဲနက်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းတန်းစင်ရေမရရှိတာကြောင့်ကာလာဝမ်းရောဂါကူးစက်ဖြစ်ပွားနေတယ်လို့မိုဇမ်ဘစ်အာဏာပိုင်တွေကကြေညာလိုက်ပါတယ်။အာဖရိကတိုက်အစီပိုင်းကမိုဇမ်ဘစ်နိုင်ငံကိုကဲနက်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်တာတပတ်ကြာခဲ့ပြီးတဲ့နောက်မှာဝမ်းရောဂါဖြစ်ပွားမှုတစ်ဒါဇင်ကျော်ရှိတယ်လို့ပြောပါတယ်။ဗင်နီဇွဲလားတမရကြားဖြတ်သမရအတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကအစိုးရဝန်ထမ်းတွေကိုအထွေထွေတပိတ်မှောက်ကြဖို့ဆော်ဩထားပေမဲ့ကာရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေတွေလောလောဆယ်တည်ငြိမ်နေပါတယ်။သမရနီကိုလတ်စ်မာဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့အတွက်ဟွမ်ဂွိုင်ဒိုကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကတော့မဒူရိုအပေါ်မှာခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။ထောင်ချခံထားရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံအပြောင်းလဲအတွက်သတင်းတော်အလုံးလုံရင်းနဲ့ထောင်ချောက်စင်ထောင်ချခံခဲ့ရတာဖြစ်တယ်လို့ကိုဝါလုံးရဲ့ညီကပြောကြားလိုက်ပါတယ်။သူတို့နှစ်ယောက်လုံးဟာအမှန်တရားကိုတင်ပြချင်သူတွေသာဖြစ်တယ်လို့ UNESCO ကပေးတဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆုကိုကိုစားလက်ခံခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင်။
မေလ3ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်လေအမေရိကန်တခွင်စတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။
This program has come to you from the Voice of America, Washington. From Washington.